တော်ရရှိမှာခင်ဗျာနိုင်ငံတကာဟာရီမန်းချက်ကြီးမားလာတာနဲ့မြ။သူ့ရဲ့ empire ကိုလုံခြုံဖို့အတွက်ပြည်ရင်းပြည်ပမဟာမိတ်ဖွဲ့မှုတွေကိုလုပ်ရပါတယ်။ခြေကံဥပဒေထဲမှာထည့်သွင်းထားတဲ့ policy ကိုမဲမိန်အောင်လုပ်သူတွေဟာအန္တရာယ်တွေရင်ဆိုင်ရမှာဖြစ်တယ်လို့နန်းမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေဟာလည်းပြိုင်ဆိုင်မှုအားဖြင့်ကာကွယ်ရမယ့်သူတွေအဖြစ်ရောက်ရှိလာပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပြည်ရင်ဆိုင်ရမယ့်အခက်အခဲတွေကိုတင်ပြရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အနာဂတ်ကိုတွက်ချက်ဆွေးနွေးကြည့်ကြရအောင်ပါ။တရုတ်ကောင်းဆောင်တဲ့ရဲ့ခြားစားအကျင့်ပြတ်မှုတိုက်ဖြတ်ရေးတွေကိုအသေးစိတ်လေ့လာနေသူသူတွေဒီတူကတော့မကြသေးခင်ကအေးအေးယူခံလိုက်ရတယ်။ချုပ်ချင်းကောင်းဆောင်တွေကိုလေ့လာကြည့်လိုက်မယ်ဆိုရင်တခြားလူတွေလိုပဲခြားစားအကျင့်ပြတ်မှုပြစ်ဒဏ်တွေနဲ့ပါတီမှထုတ်ပယ်အေးအေးယူခံလိုက်ရတယ်။ချုံချင်းပြည်နယ်ခေါင်းဆောင်ပိုးရှိလိုင်းဟာသူ့ပြည်နယ်မှာရှီကျင်းပင်ထက်လူကြိုက်များပါတယ်။ပိုးရှိလိုင်းကလည်းသူ့အဖေဟာရှီကျင်းပင်အဖေထက်အဆအဆအရရပါတယ်။သူသားလင်းကွန်မြူနတီခေါင်းဆောင်ယာရုကိုစက်ခံတဲ့နယ်လို့ယုံကြည်နေပါတယ်။ဒါကြောင့်ထင်ပါရဲ့ရှီကျင်းပင်ကသူ့ကိုခြားစားအကြံပြတ်မှုခေါင်းစဉ်အောက်မှာတက်ပြီးဖယ်ရှားနိုင်ခဲ့ပါတယ်။တမလားရှီကျင်းပင်ကိုတက်စားခံသူတွေကချုံချင်းမှာနောက်ထပ်ခေါင်းဆောင်တက်ကိုရွေးချယ်ခဲ့ကြပါတယ်။ချုံချင်းခေါင်းဆောင်တက်ဆွန်ချန်ကိုင်းဟာနိုင်ငံကိုဥဆောင်မဲ့ Politburo Standing Committee အဖွဲ့ဝင်9ယောက်မှာနေရာယူလာမဲ့တက်တက်ဆာကျဲဖြစ်နာမည်ကြီးခဲ့ပါတယ်။ဒါပေမဲ့သူဟာလည်းယာရုမှဖယ်ရှားခံလိုက်ရပါတယ်။နိုင်ငံရေးသုံးသပ်သူတွေရဲ့အဆိုအရသူဟာရှီကျင်းပင်မျှော်လင့်တယ်လို့မျိုးခြုံချင်းမှာပိုရှိလိုင်းရဲ့နာမည်ကြော်ကြားနေမှုကိုမဖယ်ရှားနိုင်ခဲ့ဘူး။ရှီကျင်းပင်ရဲ့ဩဇာကိုကြီးထွားအောင်မလုပ်နိုင်ခဲ့ဘူး။ပြည်သူတွေဟာပိုရှိလိုင်းကိုချစ်ခင်နေကြသေးဖြစ်တယ်။ကွန်မြူနတီပါတီအတွင်းရေးတွေကိုပောက်ကြားအောင်လုပ်ခဲ့တဲ့အတွက်ဖန်စီအရေးယူတာဖြစ်တယ်လို့ယုံကြည်ကြပါတယ်။ရှီကျင်းပင်ဟာချုံချင်းခေါင်းဆောင်တစ်ကိုဖယ်ရှားလိုက်ပြီးသူ့ရဲ့ဩဇာဆက်ဝန်းကိုလုံခြုံအောင်လုပ်လိုက်ပါတယ်။သူရွေးချယ်လိုက်တဲ့ခေါင်းဆောင်25ယောက်နဲ့15ယောက်ဟာမော်စီတုံးရဲ့ရင်ကျေးမှုတော်လှန်ရေးကာလအတွင်းကသူနဲ့အတူလက်တွဲအလုပ်လုပ်ခဲ့ကြသူတွေဖြစ်ပါတယ်။ကြံတဲ့10ယောက်ကတော့ပညာရှင်တချို့ပါပြီးသူ့ရဲ့အဆင့်တန်းကိုဘလို့မှနှိုင်းယှဉ်လို့မရပါဘူး။ပြန်လာအာမခံရဲသူတွေဖြစ်ပါတယ်။ပေါ်လေဘီရိုအဖွဲ့နဲ့နိုင်ငံရေးဥဆောင်အဖွဲ့ကိုလုံခြုံအောင်လုပ်နိုင်ခဲ့ပေမဲ့တရုတ်ခေါင်းဆောင်ရင်ဆိုင်ရမယ့်အရာတစ်ခုကတော့ပြည်သူတွေရဲ့မျှော်လင့်ချက်ပဲဖြစ်ပါတယ်။ရှီကျင်းပင်ကပြည်내အားလုံးဒန်းလူတိုးတက်ရမယ်။လူတန်းသားညီများကိုမှုကိုဦးစားပေးသွားမယ်ဆိုတဲ့ကြွေးကြော်သံတွေကြောင့်လူလက်တန်းစားတွေဟာပုံမကောင်းမွန်တဲ့ဘဝကိုမျှော်လင့်နေကြပါတယ်။မလုံပေးထားတဲ့အနာဂတ်ကိုပြောထားတဲ့အတိုင်းလုပ်မပေးနိုင်ဘူးဆိုရင်တော့လူမှုတော်လှန်ရေးလှိုင်းတွေကအသင့်စောင့်ကြည့်နေပါလိမ့်မယ်။ဒါမလွဲမသွေရင်ဆိုင်ရမယ့်ပြည်တွင်းစိန်ခေါ်မှုပဲဖြစ်ပါတယ်။တရုတ်ပြည်ရဲ့နိုင်ငံတကာရေးကိစ္စတွေပေါ်တက်တက်ကြွကြွပါဝင်ပတ်သက်နေမှုတွေကလည်းထိတ်တိတ်ရင်ဆိုင်မှုတွေစီကိုဦးတည်လာနိုင်ပါတယ်။တရုတ်ပြည်အတွက်အနေအများဆုံးနှစ်ဟာ2049နှစ်ဝန်းကျင်ဖြစ်မယ်လို့တွက်ချက်ကြပါတယ်။ကွန်မြူနတီနိုင်ငံတည်ထောင်မှုနှစ်တရာပြည့်ကာလဆိုရင်လည်းမမပါဘူး။တရုတ်ခေါင်းဆောင်တွေဟာမတ်စ်ဝါရတ်ဤစဉ်စားချက်တွေနဲ့လာခဲ့သူဆိုတော့တရုတ်ချင်းစီရဲ့ဇယိုက်လက္ခဏာထက်ဖွဲ့စည်းပုံအပေါ်မှာစဉ်းစားလို့ရှိပါတယ်။ဥပမာဘရက်အိုဘားမားနဲ့ဒိုနယ်ထရန့်ကိုနှိုင်းယှဉ်စဉ်းစားတဲ့အခါအိုဘားမားကနှစ်လူပွဲအပြုံးနဲ့စကားပြောတယ်၊တိမ်မွေ့တယ်။ဒါပေမဲ့အာရှဗဟုပြုအတွေးခေါ်နဲ့တရုတ်ပြည်ကိုထိန်းချုပ်ဖို့လုပ်တယ်။ဒိုနယ်ထရန့်ကတော့ကလေးဆိုးကြီးလိုပဲမထင်ရင်မထင်သလိုပြောတယ်။နိုင်ငံတကာစာချုပ်တချို့ကနှုတ်ထွက်တယ်။အာရှဗဟုပြုအတွေးခေါ်တွေဘာတွေလုပ်မနေတော့ပဲအမေရိကန်နေသားပထမဦးစားပေးဖြစ်ရမယ်ဆိုပြီးမျိုးချစ်စိတ်ကိုစောင်းပေးတယ်။သူတို့နေအောင်ရကိုကြီးကိုသွေးစရိုက်လက္ခဏာကဖြောင်ဖြောင်ကြီးစန့်ကျင်နေပါတယ်။ဒါပေမဲ့တရုတ်ခေါင်းဆောင်တွေကအမေရိကန်ခေါင်းဆောင်တွေရဲ့ personality ထက်နိုင်ငံတကာဖွဲ့စည်းပုံ international structure ကိုလေ့လာပါတယ်။လောလောဆယ်မှာအမေရိကန်တွေရဲ့မြောက်ကိုရီးယားနိုင်ငံပေါ်ဆက်ဆံမှုဟာညံဖျင်းတဲ့စီမံခန့်ခွဲမှုတစ်ခုအဖြစ်မြင်ရပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲပုံတံအရှိန်မြင့်နေခြင်းဟာမြောက်ကိုရီးယားကိုတရုတ်ရဲ့ဂျားကန်နယ်မြေအဖြစ်မှဖယ်ရှားပစ်ချင်တဲ့သဘောအဖြစ်ရှုမြင်ရပါတယ်။ဒါကြောင့်လဲဒိုနယ်ထရန့်ရဲ့နိုင်ငံရေးမှုကအိုဘားမားလက်ထက်တုန်းကလိုမဟုတ်ပေမဲ့ဝါရှင်တန်ဟာတစ်ချိန်ချိန်မှာတရုတ်ပြည်ကိုတေချာပေါက်ဟန်တာလာလိမ့်မယ်။ရှီကျင်းပင်ရဲ့နိုင်ငံတကာကိုဥဆောင်မဲ့ရီမန်းချက်တွေကလည်း2049ဝန်းကျင်မှာအတိုင်းအတာတစ်ခုအဖြစ်ခီးရောက်လိမ့်မယ်လို့ယုံကြည်ထားကြပါတယ်။ဒါဟာနိုင်ငံတကာနိုင်ငံရေးဖွဲ့စည်းပုံရဲ့အလဲအပြောင်းပါပဲ။ဒါပေမဲ့အဲ့လို turning point ကိုရောက်မသွားအောင်ဝါရှင်တန်ကလည်းနှီးပေါင်းစုံထိတ်တိုက်တွေ့လိမ့်မယ်။တရုတ်ခေါင်းဆောင်တွေကတော့ diplomacy နည်းနဲ့အချိန်ဆွဲထားဖို့ဆုံးဖြတ်ထားပါတယ်။တော်ရရှိမှာခင်ဗျာ။ ကျွန်တော်တို့မြန်မာပြည်ဟာလဲဂလိုဘယ်ပါဝါတွေရဲ့ပြိုင်ဆိုင်မှုတအုပ်ဖြစ်လာပါလိမ့်မယ်။ဈေးတိုက်ပွဲကာလအတွင်းကအရှေ့ဥရောပနိုင်ငံတွေလိုမျိုးပဲနေရာပေါင်းစုံကနေပြဿနာတွေရောက်လာနိုင်ပါတယ်။အတုံးချခံရနိုင်ပါတယ်။အနည်း20အတွင်းမှာစီးပွားရေးစီးရေးပညာရေးနယ်ပယ်အားလုံးကိုမိကုံရန်ကုန်ပြင်ဆင်ကြရပါမယ်။လူငယ်တွေဟာနိုင်ငံရေးကိုတက်တက်ကြွကြွပါဝင်နိုင်ဖို့အတွက်ကိုယ့်ကိုယ်ကိုယ်လက်နက်တစ်ခုလိုသွေးနေရပါမယ်။တော်ရရှင်မြန်မာပြည်သူတွေလဲစိတ်ဓာတ်ခိုင်မာတည်ကြည်ပြီးရီမညာကြီးမာတဲ့နိုင်ငံကြီးကောင်းဆောင်တက်ပေါင်းများစွာကိုမွေးထုတ်ပေးနိုင်ပါစေလို့ဆန္ဒပြုလိုက်ပါရစေ။